စစ်တမ်းဌာနချုပ်နယ်မြေ၅ခုမှာတပ်မတော်ကအပြစ်ခတ်ရက်ဆဲခဲ့တဲ့၃လမြောက်ကာလအတွင်းမှာတပ်မတော်နဲ့တိုင်းရင်းသားတပ်တွေကြားတိုက်ပွဲတွေဟာအရင်လတွေထက်မြင့်တက်လာခဲ့တဲ့အကြောင်းငြိမ်းချမ်းရေးဆွေးနွေးရမှာမဖြစ်နိုင်တာတွေမတောင်းဆိုဖို့နဲ့မူလသတ်မှတ်ထားတဲ့အပြစ်ရက်ကာလ၄လဟာလုံလောက်တဲ့အချိန်ဖြစ်ကြောင်းတပ်မတော်သတင်းမှန်ပြန်ကြားရေးကော်မတီကဒီကနေ့နေပြည်တော်သတင်းစာရှင်းလင်းပွဲမှာပြောလိုက်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစော်ရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့တမ်ဘရောသတင်းမှန်ပြန်ကြားရေးကော်မတီကသတင်းစာရှင်းလင်းပွဲကိုနေပြည်တော်ရှိတမ်ဘရောစစ်မိုင်းပြတိုက်မှာကျင်းပပြီးအပြစ်ရထားတဲ့စစ်တိုင်းနယ်မြေ၅ခုကစီးရီးအခြေအနေကိုအဓိကရှင်းလင်းခဲ့တယ်လို့စကိုင်းတိုင်းအထက်ပိုင်းနာဂလက်လက်ကရင်ဖွဲ့ NSCNK နဲ့ရခိုင်ပြည်နယ်ကတိုက်ပွဲတွေအခြေအနေကိုလည်းရှင်းလင်းခဲ့ပါတယ်ဒီရှင်းလင်းပွဲမှာအပြည့်ရလိုက်တဲ့တတိယမြောက်လအတွင်းမှာတမ်ဘရောနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အကြတိုက်ပွဲဖြစ်ပွားတာတွေဟာအရင်လတွေနဲ့မြင့်တက်ခဲ့ကြောင်းတမ်ဘရောသတင်းမှန်ပြန်ကြားရေးကော်မတီဥက္ကဋ္ဌဗိုလ်ချုပ်စိုးနိုင်ဦးကအခုလိုပြောကြားပါတယ
်တတိယမြောက်ကာလအတွင်းမှာလကျွန်တော်တို့ဝိပဒနဲ့ထိတွေ့တိုက်ပွဲဖြစ်ပွားမှု24ချိန်လက်နက်ကိုင်ချင်းချင်းထိတွေ့တိုက်ပွဲဖြစ်ပွားမှု15ချိန်နေပြည်တော်လုံးလုံးရှာမှုစုစုပေါင်း94ချိန်စက်ကြီးကပောက်ကန်မှုစေတဲ့လူတို့ဆောင်ရှိတယ်ဒါဆောင်ရွက်တာဖြစ်ရှိ
တယ်တမ်ရော်နဲ့ထိတွေ့တိုက်ပွဲဖြစ်ပွားတာဟာ KIA နဲ့2ချိန် TNLA နဲ့2ချိန် MNDAA နဲ့3ချိန် SSA 1 High နဲ့8ချိန် RCSS SSA တောင်ပိုင်းနဲ့2ချိန် TNLA MNDAA ပူးပေါင်းတက်တဲ့5ချိန်ဖြစ်ခဲ့တာပါ2018ခုနှစ်ဒီဇင်ဘာလမှာအပြစ်ရပြီးနောက်ပထမလမှာတမ်ရော်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့အကြားတိုက်ပွဲ2ချိန်ဒုတိယလမှာ4ချိန်ဖြစ်ပွားခဲ့ပါတယ်အပြစ်ရထားတဲ့ကာလအတွင်းမှာတိုင်းသားလက်နက်ကိုင်အဖွဲ့ EAO တွေနဲ့ငင်းကြဲရေးဆွေးနွေးတဲ့အပေါ်မှာလဲဗိုလ်ချုပ်စိုးနိုင်ဦးကတမ်ရော်ရဲ့သဘောထားကိုအခုလိုပြောဆိုပါတယ
်ကျွန်တော်တို့ EAO တွေနဲ့တွေ့ဆုံဆွေးနွေးတာကျွန်တော်ငင်းကြဲတုံ့ပြန်တဲ့အတွက်လက်တူးတက်တယ်ဆိုတော့ရက္ခဏာဆောင်တာကျွန်တော်တို့လက်ခံပါတယ်တူတဲ့တူတူပါဒါမှမဟုတ်ကျွန်တော်တို့အနေနဲ့ result ကိုစောင့်ကြည့်မှာဖြစ်ပါတယ် result မထွက်ခဲ့ရင်တော့မဟုတ်ဘူးကောင်းတဲ့ result မရဘူးဒီတွေ့ဆုံမှုတွေကတူးမရှိပါဘူးဒါကြောင့် PO တွေအနေနဲ့တွေ့ဆုံမှုတွေမှာမဖြစ်နိုင်တာတွေတောင်းဆိုတာတွေထက်ငင်းချမ်းရုံချစ်ချစ်တဲ့လုံဆောင်မှုတွေကသူတို့ပုံပဲတတ်မလို့အဲတွေ့ရလို့ကြောင်းပြောလို့ပါတယ
်အပြည့်ရက်ကာလ၄လကိုထက်မှန်တိုးမြင့်ဖို့ရှိမရှိဆိုတဲ့မေကွန်းအပေါ်မှာတော့တမ်ဘရောသတင်းမှန်ပြန်ကြားရေးကော်မတီဒူဥက္ကဋ္ဌဗိုလ်ချုပ်ထွန်းထွန်းညီကအခုလိုဖြေကြားပါတယ
်တကယ်တမ်းကျွန်တော်တို့ညီညာရေးကိုလိုလားပြီးတော့ဆောင်ရွက်မယ်ဆိုရင်လုံလောက်တဲ့အချိန်ကာလဖြစ်ပါတယ်အဲဒါကြောင့်ဒီအချိန်ကာလကိုကျွန်တော်တို့တက်ချက်ပြီးတော့တက်တာပြန်ဖြစ်ပါတယ
်သတင်းစာရှင်းလင်းပွဲမှာစကိုင်းတိုင်းဒေသကြီးအချက်ပိုင်းကနာဂလက်နက်ကိုင်အဖွဲ့ NSCNK နယ်မြေမှာတတိယမြောက်လအတွင်းမှာလူ22ဦးလက်နက်33လက်နဲ့ခရမ်းမီးကြောက်တွေကိုထပ်မံရရှိခဲ့ကြောင်းပြောကြားခဲ့ပါတယ်။စကိုင်းပြည်နယ်တိုက်ပွဲတွေနဲ့ပတ်သက်ပြီး AA တပ်ဖွဲ့ကမြောက်ဦးရင်ကျေးမှုနယ်မြေနဲ့ရဲရွာအတွင်းကနေပစ်ခတ်တာတွေရှိကြောင်းနဲ့ဒေသခံပြည်သူတွေအနေနဲ့တမ်ရော်နဲ့ပူးပေါင်းဆောင်ရွက်ဖို့မြစ်တရားခံကြောင်းလည်းထည့်သွင်းရှင်းလင်းပါတယ်။မြောက်ဦးတိုက်ခိုက်မှုမှာတော့ AA အဖွဲ့ကလူနေအင်ဂျီတွေအတွင်းကပြစ်ခတ်တာမရှိကြောင်းညှင်းဆို့ထားသလို AA အပါဝင်တိုင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့နဲ့အမျိုးသားပြန်လည်တင်းမြတ်ရေးနဲ့ညီချင်းရေးဘူဌာန NRPC တို့ဒီလ22ရက်နေ့နေပြည်တော်မှာတွေ့ဆုံပြီးတဲ့နောက်ရခိုင်ပြည်နယ်မှာအနည်းဆုံးတိုက်ပွဲ၈ကြိမ်ဖြစ်ပွားခဲ့ပါတယ်